ဒီနေ့မှာလူငယ်များအတွက်တင်ဆက်ပေးချင်တာကတော့မက်ကီသီရဲ့နုပြိုသက်တာအတူယူစရာကဏ္ဍပဲဖြစ်ပါလေ
ဒီတစ်ပတ်နုပြိုသက်တာအတူယူစရာအစီအစဉ်ကနေဝိုင်ယာလက်ဆက်ကိုတည်ထွင်ပေးခဲ့တဲ့ဂူလီယမ်မိုမာကိုနီအကြောင်းကိုပြောပြချင်ပါတယ်ဘဟုတုတ္တကျွယ်ဝကြပါစေကဘာအံပွဲတရက်အနေနဲ့သာမကဒီကဘာလုံးအကျိုးရှိရဲ့အတွက်အမျိုးမျိုးအသုံးချနိုင်တဲ့ဝိုင်ယာလက်ဆက်ကိုတည်ထွင်ပေးခဲ့တဲ့ကဘာကျော်သိပ္ပံပညာရှင်ကြီးတဦးကတော့ဂူလီယမ်မိုမာကိုနီဖြစ်ပါတယ်။မာကိုနီဟာအီတလီနိုင်ငံဘလုံးညာမြို့မှာမွေးဖွားခဲ့ပြီးအီတလီယန်နဲ့အင်္ဂလိပ်ကျောင်းနှမျိုးစလုံးမှာပညာသင်ကြားခဲ့ပါတယ်။သူငယ်စဉ်ကပဲသိပ္ပံပညာရပ်ကိုဝါသနာကြီးစွာပဲစီးပူးလေ့လာခဲ့ပါတယ်။ဝိုင်ယာလက်ကျိုးမဲ့ကျင်းနှက်ဆက်ကို1895ခုနှစ်မှာစတင်တည်ထွင်ခဲ့တာဖြစ်ပါတယ်။ပထမတော့ခရီးတို့လေးများကိုပဲသတင်းပို့နိုင်ခဲ့တယ်။တစားထက်တစားအများရဲ့မယုံကြည်မှုတွေကိုကြံ့ကြံ့ခံပြီးစူးစမ်းခဲ့ရက1899ခုနှစ်ဧပြီလ28ရက်မှာဝိုင်ယာလက်ဆက်ရဲ့အဖိုးတန်မွန်ကိုပထမဆုံးအကြိမ်အသုံးချပြခဲ့ပါတယ်။အဲ့ဒီနေ့မှာအင်္ဂလန်ကမ်းခြေကလေမုန်တိုင်းတန်ကြောင့်ပင်လယ်ထဲလွင့်ပျက်စီးသွားတဲ့မိဖတင်မောဘော်ကမာကိုနီရဲ့ဝိုင်ယာလက်ဆက်ကြောင့်အနီးအနားတင်မောတွေအချိန်မီတိရှိကယ်ဆယ်ပေးနိုင်တဲ့အတွက်အသက်ပေါင်းများစွာချမ်းသာရာရခဲ့ကြပါတယ်။သူဟာအမျိုးမျိုးတိုးပြီးကျန်းစာတည်ထင်ခဲ့ပါတယ်။1922ခုနှစ်မှာဝိုင်ယာလက်လိုင်းတွေအရက်လေးမျက်နှာပြန့်လင့်စေမဲ့အစားအလိုရှိတဲ့အရက်မျက်နှာတစ်ဖက်ထဲကိုလွင့်ပေးနိုင်တဲ့အတက်လိုက်လိုင်းလွင့်နည်းကိုသူတွေ့ရှိခဲ့ပါတယ်။အဲ့ဒီနီးကိုအခြေပြုပြီးနှင်းတော်ထဲမှာပိတ်မိနေတဲ့သင်္ဘောတွေကိုလမ်းပြပေးနိုင်တဲ့နီးတစ်မျိုးသူတည်ထွင်ခဲ့ပါတယ်။ဒီကနေ့ကဘာအရက်ရက်မှာဝိုင်ယာလက်အချက်ပြသတင်းပို့ရေးလုပ်ငန်းတွေကိုမာကိုနီရဲ့နီးအတိုင်းအသုံးချလျက်ရှိပါတယ်။တည်ထွင်မှုဟာတဦးအပေါ်တဦးဆင့်ပွားလာရတာဖြစ်ပါတယ်။မာကိုနီမှာလက်စစ်တန်လိုက်တိုင်းသူတို့ရဲ့ပမာဏနဲ့အနေအထားတို့ကိုထုတ်ဖော်ပြဆိုနိုင်ခဲ့ကြတဲ့လက်ဦးစရာ၃ဦးရှိခဲ့ကြပါတယ်။တခါသူ့ရဲ့ဝိုင်ယာလက်နီးကိုအဆင့်တိုးတီထွင်သူတွေပေါ်လာပြန်ပါတယ်။ဒီနေ့ကဘာအရရက်မှာနာတော်တာဆင်နေကြတဲ့ရေဒီယိုတွေပေါ်လာပြန်ပါတယ်။မာကိုနီဟာယူဘဗေဒဆိုင်ရာနိုဘယ်ဆုကို1909ခုနှစ်မှာရရှိခဲ့ပါတယ်။1904ခုနှစ်စောစောပိုင်းကမာကိုနီတီထောင်ခဲ့တဲ့ဖွင့်လှစ်ခဲ့တဲ့ပင်လယ်ကူးသင်္ဘောကြီးတစ်စင်းပေါ်ကသတင်းဖြန့်ချီရေးဌာနလေးကနေဒီနေ့ကမ်းခြေကနေမိုင်ပေါင်းထောင်ချီဝေးတဲ့ပင်လယ်ကူးသင်္ဘောကြီးတွေပေါ်မှာဝိုင်ယာလက်ကရရှိတဲ့ကမ္ဘာသတင်းတွေကိုပုံနှိပ်ထုတ်ဝေနိုင်တဲ့နေ့စဉ်သတင်းစာများပေါ်လာခဲ့ရတာပါပဲ။ကမ္ဘာမှာလူတွေအတွက်အကျိုးဖြစ်စေမယ့်အရာများစွာပဲရှိခဲ့ကြပါတယ်။ဒါတွေကိုဘုရားသခင်ပေးထားခဲ့ပြီးဖြစ်ပါတယ်။စိတ်ကူးဉဏ်ကွတ်မြူးသူများကသူတို့ရဲ့စိတ်ကူးကွတ်မြူးသလောက်ဖော်ထုတ်ခဲ့ကြတယ်။ဒါတွေကိုနောင်လာနောက်သားများအတူယူအားကြစေချင်ပါတယ်။ဒါတွေဟာလှုပ်တဲ့လှုပ်ထိုက်တဲ့အရာတွေပါလားဆိုတာကိုလည်းသိစေချင်ပါတယ်။ဘဝတက်တာအတွက်နားဆင်ကြရပြီးတဲ့အခါမှာတော့ဝိညာဉ်တက်တာအတွက်စဉ်းစားစီချင်ပါတယ်။လူဟာအမြဲတမ်းပဲစဉ်းစားတွေးခေါ်နေတတ်ပါတယ်။စဉ်းစားတတ်တဲ့အကြောင်းတစ်ချက်ကိုဖော်ပြချင်ပါတယ်။အဲ့ဒါကဘာလဲဆိုရင်အသက်အစပြုရာအခြေအမြစ်ကိုတွေးတော်စဉ်းစားခြင်းပဲဖြစ်ပါတယ်။ရှေးအီဂျစ်လူမျိုးတွေကတော့ဖားကိုနိုင်မြင့်ရဲ့ရွှတ်များတဲ့ကဖြစ်လာကြတယ်လို့ယုံကြည်ထားကြတယ်။အရစ္စတိုတယ်ကလည်းပိုးမွားတို့ဟာနှင်းရည်နဲ့ရွှတ်စည်းတို့က၎င်းကြွက်ကလေးများကိုတော့ဆူဆွတ်တဲ့မြေစီလွာထဲကပေါက်ပွားလာခဲ့ကြောင်းကိုယုံကြည်ခဲ့ပါတယ်။ခေတ်သိပ္ပံပညာရပ်များကလည်းအစပြုရာအချစ်အမြစ်များကိုစိတ်ဝင်စားခဲ့ကြပါတယ်။ Time Magazine မျက်နှာဖုံးကစာတစ်စောင်မှာတော့အသက်မြည်သူအစပြုခဲ့တဲ့နည်းဆိုတဲ့အမေးကိုခန့်မှန်းပြုရာမှာတချို့သော Molecule 3ခုဒီစံပြုတ်နိုင်သောမြည်သည့်အခြေအနေ၃ခုမဆိုစုံစည်းရာမှအသက်ကိုအစပြုစေတယ်လို့ဆိုထားတာကိုတွေ့ရပါတယ်။ဒါအပြင်အသက်စတင်ဖြစ်ပေါ်မှုဟာသမုတ်တရားကျမ်းပြင်ရှိရေပူစမ်းများအနည်းမှနှွေးသောရေကန်ငယ်ကလေးအတွင်းဒါမှမဟုတ်ပူနှွေးသောပင်လယ်ရေမျက်နှာပြင်ပေါ်မှာရှိတဲ့ရေပူပေါင်းကလေးများကနေစတင်ဖြစ်ပေါ်တယ်လို့ယူဆခဲ့ကြပါတယ်။ဒီအတွေ့အခေါ်အသစ်များဟာအခြေမရှိအမြင့်မရှိဆိုသောအရာများလို့ပြောနိုင်ပါတယ်။ဘာကြောင့်လဲဆိုရင်အသက်ဘယ်ကအစပြုကြောင်းကိုကျမတို့သိပြီးဖြစ်တဲ့အတွက်ကြောင့်ပါပဲ။တမန်ကျမ်းစာကအသက်ဝိညာဉ်သည်ဖျားသခင်ဖန်ဆင်းချိန်မှအစပြုတည်ရှိခဲ့ကြောင်းကိုကပောက်ကျမ်းခန်းကြီး၁ကနေအ ခန်းကြီး၃မှာထင်ရှားစွာဖော်ပြထားပါတယ်။ဘုရားသခင်ဟာတိကျတိချစွာဖြင့်မြေမုတ်ကိုယူပြီးလူဒဏ်ပြုတ်လောက်ခါ၎င်းအထဲကိုဇီဝအသက်မုတ်သွင်းပေးခဲ့ပါတယ်။အသက်ဘယ်လိုအစပြုတ်တယ်ဆိုတဲ့ရှေ့ယူအစများကိုလည်းကျမတို့မတော်လန့်လိုပါဘူး။ကျမတို့ရဲ့ဖြစ်တည်မှုဟာမော်လကျူးများတို့အမတ်မထင်တွေ့ဆုံပေါင်းစပ်မှုအပေါ်မှာလည်းအခြေမခံပါဘူး။စီမံပုံဖော်တော်မူသောသခင်နဲ့ကျမတို့တယောက်စီအတွက်သူ့ရဲ့ရည်ရွယ်ချက်နဲ့အကျင့်စီတော်ရှိပါတယ်။သူ့ရဲ့စီမံကြံစီမှုအတိုင်းကျမတို့ဖန်ဆင်းခံရခြင်းဖြစ်ပါတယ်။သိပ္ပံပညာရရဲ့အမှန်တရားများဟာလည်းသူတို့နေရာမှာပဲရှိနေပါတယ်။သူတို့ကတမာကျန်းကိုမဖြစ်နိုင်ဘူးလို့ဆိုရင်တော့မှားသွားပါလိမ့်မယ်။တကောအစွမ်းနဲ့ပြည့်စုံတော်မူတဲ့ဖန်ဆင်းရှင်သခင်ကိုတွေ့မြင်နိုင်ကြဖို့ဖြစ်ပါတယ်။ကပောက်ကျန်းကန်းကြီးနှစ်ငယ်ခုနှစ်မှာထို့နောက်သာရအရှင်ဘုရားသခင်သည်မြေမုတ်နှင့်လူကိုဖန်ဆင်း၍လို့ဖော်ပြပါရှိပါတယ်။ဒါကြောင့်လူဟာဘုရားသခင်ဖန်ဆင်းခြင်းအဖြစ်သားလျှင်ဖြစ်တည်လာရခြင်းပဲဖြစ်ပါတယ်။စကြဝဠာကိုဖန်ဆင်းပိုင်သားတော်မူသောဘုရားရှင်ဖြစ်တယ်ဆိုတာကိုတွေ့ရှိကြရပါတယ်။၉၈ခုမြောက်သောစာလံပိုက်ကဲ၂ကနေ၄မှာမိုးတိမ်နှင့်မောင်မိုက်တို့သည်ထာဝရဘုရား၏ပဝန်းကျင်တို့၌ရှိကြ၏။လက်စစ်တော်သည်လောကဓာတ်ကိုလင်းစေ၏။မြေကြီးသည်မြင်၍တုန်လှုပ်၏လို့ဖော်ပြပါတယ်။မိုးသက်မုန်တိုင်းရဲ့တရုတ်ဟာထာဝရဘုရားရဲ့တကိုးနဲ့ပြည့်စုံသောလက်ရာကိုဖော်ကျူးနေခြင်းဖြစ်ပါတယ်။ဆာလံဆရာကတိမ်ဆိုင်တိမ်လိပ်များလက်စစ်လက်ချင်းမိုးချိုးဖြစ်ချင်းတရုတ်ဖြင့်ဖျားရဲ့တကိုးတော်ကိုတရုတ်ဖော်နေပါတယ်။နေကိုကွယ်ထားတဲ့တိမ်တိုက်မဲကြီးကဖျားရဲ့ဘုံအထရေတော်အပြည့်အဝကိုလူတို့ခံယူခြင်းကမစွမ်းကြောင်းကွယ်ကာထားရကြောင်းကိုသတိပေးနေပါတယ်။လက်စစ်လက်ချင်းတရုတ်ဖော်ချက်ကတော့ရန်သူအပေါ်ရှိဖျားသခင်ရဲ့ဒေါသအမျက်ကိုတွေ့နိုင်ပါတယ်။ဒီသဘာဝစွမ်းအားများမှာဘုရားသခင်ရဲ့ဘုန်းတော်ကိုတွေ့ရှိရခြင်းဖြစ်ကြောင်းဖော်ပြထားပါတယ်။ခြုံပြီးပြောရရင်တော့ဘုရားသခင်ရဲ့လက်ရာတော်နဲ့လွတ်ကင်းတဲ့အရာမရှိကြောင်းတွေ့ရပါတယ်။မစ်ချီဂန်ပြည်နယ်မှာဆောင်းကာလရှည်လျားတဲ့အတွက်၃နှစ်အရွယ်သမီးလေးဟာမိုးကြိုးဖြင့်မုန်တိုင်းကျခြင်းများကိုသတိမရတော့ပါဘူး။ဒါပေမဲ့ຫນွေကူးရာသီမှာတော့ကောင်းငင်ကြီးမဲမောင်လာပြီးလက်စစ်လက်မိုးကြိုးဖြစ်ခါမိုးရွာချလိုက်တဲ့အခါမှာတော့အလွန်ကြောက်ရွံ့ပြီးဖခင်ရဲ့ပောင်းပေါ်မှာပဲတက်ထိုင်နေပါတော့တယ်။ဖခင်ကမိုးသက်မုန်တိုင်းများကိုဖျားသခင်ချုပ်ထင်းကြောင်ပြောပြပြီးတစ်ဆက်တည်းမှာပဲဖျားသခင်ရဲ့အံ့ဩဝယ်တကိုးတော်အကြောင်းကိုပါပြောပြခဲ့ပါတယ်။မိုးသက်မုန်တိုင်းရဲ့အစွမ်းကိုကျမတို့သိပြီးတခါတရံကျမတို့ကြောက်ရွံ့တတ်ကြပါတယ်။မိုးကောင်းကင်မှာထစ်ချုံတိုက်ကတ်တဲ့မုန်တိုင်းများကဖျားသခင်သည်အံ့ဖွယ်တကိုးတော်နဲ့ပြည့်စုံပြီးရန်သူများကိုစီရင်သောဖျားဖြစ်ပြီးကဘာမီအနက်သူ့ရဲ့ဘုန်းတော်နဲ့ပြည့်နေကြောင်းဆိုတဲ့မျက်သောအမှန်တရားကိုသတိပေးနေခြင်းဖြစ်ပါတယ်။ကျမတို့မုန်တိုင်းနဲ့ကြုံကြိုက်တဲ့အခါမှာဆာလံဆရာနဲ့အတူဖျားရှင်ရဲ့အံ့ဖွယ်တကိုးတော်ကိုချီးမွမ်းပြီးမုန်တိုင်းကိုထိမ့်ချုပ်သူအရှင်ရဲ့အကြောင်းကိုစင်ကျင်စဉ်းစားဖို့ပဲဖြစ်ပါတယ်။ဘုရားသခင်ကိုကိုးစားယုံကြည်မယ်ဆိုရင်သူ့ရဲ့တကိုးတော်ဟာကြောက်စရာမဟုတ်တော့ဘဲနှစ်သိမ့်တတခုလုံရတာဖြစ်ပါတော့တယ်။ဖန်ဆင်းခြင်းလက်ရာတော်များကိုစဉ်းစားမယ်ဆိုရင်အံ့ဩစရာများနဲ့ပဲကြုံတွေ့နေရပါမယ်။148ခုမြောက်သောစာလံအပိုင်းငယ်၄မှာကျေများကိုရွတ်တက်တော်မူ၍အသီးသီးတို့ကိုသမုတ်တော်မူ၏။ငါတို့၏ဘုရားရှင်သည်ကြီးမြတ်တော်မူ၏။တကိုးတော်လည်းကြီး၏။ဉာဏ်တော်သည်အနန္တဖြစ်၏ဆိုတဲ့ဖော်ပြချက်များကအံ့ဖွယ်ပါပဲ။သူဖန်ဆင်းတဲ့စကြဝဠာထက်ပင်ကြီးမြတ်မှုတဲ့ထာဝရဘုရားရှင်ဟာကျမတို့ရဲ့ကြေကွဲမှုများကိုလည်းမဆာတော်ဘုရားဖြစ်ကြောင်းဆာလံဆရာရဲ့အတည်ပြုချက်ကပို၍အံ့အားတင်းစရာပါပဲ။ဖာတိဖာသာတတိတခြားနေမဲ့အစားကိုရောဟာသူ့ရဲ့သားသမီးများနဲ့လက်တကန်အနီးအပားမှာမေတ္တာကရုဏာအပြည့်ဖြင့်ရှိနေကြောင်းစိတ်ကြေမွတော်သူတို့ကိုနှစ်သိမ့်စေ၍သူတို့၏အနာကိုကုတော်မူ၏လို့ဆာလံဆရာကရေးသားဖော်ပြထားပြန်ပါတယ်။တခါဆက်ပြီးမှဘာပြောထားလဲဆိုရင်ထာဝရဘုရားသည်စိတ်နှိမ်ချသောသူတို့ကိုကြွပင့်၍မတရားသောသူတို့ကိုကမြေပေါ်မှလဲတော်မူ၏။ဖန်ဆင်းပိုင်သောဘုရားစီရင်ပိုင်သောဘုရားဖြစ်တယ်ဆိုတာကိုတွေ့ရပါတယ်။အာကာသယဉ်မှုများဟာဩစတြေးလျနိုင်ငံမှာအကြီးဆုံးတယ်လီစကုပ်မှန်များကိုအသုံးပြုပြီးကမ္ဘာမြေပြင်ရဲ့နဂါးငွေ့တန်းအနီးမှာရှိတဲ့အခြားသောနဂါးငွေ့တန်းအစုတသိန်းရဲ့အနေအထားပုံစံများကိုရေးဆွဲခဲ့ကြပါတယ်။အဲ့ဒီ 3D ရုပ်ကြွပုံစံနဲ့အာကာသတွင်အလင်း240အထိမြင်တွေ့ရပြီး၎င်းအတွင်းမှာရှိတဲ့ကြယ်ရေအတွက်များဟာကျမတို့ရဲ့စိတ်ကူးတွေထင်ရှားတာထက်များပြားတာကိုတွေ့ရပါတယ်။အာကာသနဂါးငွေ့ကျေစုတန်းကိုဖန်ဆင်းသူထာဝရရှင်ဘုရားသခင်သည် จมารูอภิอภูคาโกเปเสพผู้ยันด้วยกบ้ามีเพียงโกยาวสีลาปีตูเน่ไม่ต้องหายาเพื่อผู้ยันตูเน่ไม่สวยเพื่อผู้ยันแล้วผู้ยันไปเก็บอะไรยันเน่โกรหาจมารูเยวิญญาณยามยาโกกูซาเลสีปีเปี้ยงสงอังสวนสังเปิบอุตินสีนี่บาร์เอ เจ้ามีอาโกมีนามาเนตโมเชมาซาณหลงดาโกผิวเปลี่ยนไปเจ้าที่พยาธิเขียนด้วยแค่เขียนตัวอย่างมีสีบาบูทาราพาพยาธิเขียนหาตูพันเซนจอมูเกเรลูดามีอาโกตูพันเซนเขียนดีดีแต่ยังไม่ทากับบาบูเชื่อเครื่องกันยิ่งโตเงี้ยสักช่องมาพยาธิเขียนดีมีมีในเดบาริโดตาโรโกสุนจอมูดีแต่เอาล็อกิดาโรโกชิดจอมู ดีจังจังเลยก็พยายามที่จะเดินทางจังจังเอาเลยลูกยืนยันจังเราก็ด้วยอย่างนี้คลิมาเลยดูก็ตัวยังไม่เก่งก็ดีเชื่อเห็นเครื่องขันยิ่งโตเงี้ยสักช่องมาพยายามที่จะมีมีในเดบาริโดตาโรก็สุดจอมดีแต่เอาล็อกิดาโรก็ชิดจอมอีดีจังจังเลยก็พยายามที่จะเดินทางจังจังเอาเลยลูกยืนยันจังเราก็ด้วยอย่างนี้คลิมาเลยดูก็ตัวยังไม่เก่งก็ดีเชื่อเห็นเครื่องขันยิ่งโตเงี้ยสักช่องมาพยายามที่จะมีมีในเดบาริโดตาโรก็สุดจอมดีแต่เอาล็อกิดาโรก็ชิดจอมอีดีจังจังเลยก็